မနေ့ကဒီစစ်တွေအခြေဆိုင်ကုလသမဂ္ဂလက်ရောက်ခံအဖွဲ့အစည်းတွေနဲ့နိုင်ငံတကာ NGO အဖွဲ့တွေနဲ့ဗိုလ်ချုပ်တွေ့ခဲ့တယ်လို့သိရလို့ပါကျွန်တော်လေဗိုလ်ချုပ်တို့အဓိကဘာတွေများဆွေးနွေးကြပါလဲရှင
်အဲကျွန်တော်တို့ကလာမယ့်နှစ်ရည်နှစ်မှာကျွန်တော်ပြည်တော်စုအဆင့် EC ပထမဆုံးအကြိမ်အစည်းအဝေးလုပ်ဖို့ရှိပါတယ်အဲဒီအတွက်ကိုကျွန်တော်တို့အကြိုညှိနှိုင်းအစည်းအဝေးတွေကျွန်တော်ဦးစီးပေးမှာလုပ်ပါတယ်အဲဒီကကျွန်တော်အစည်းအဝေး၃ခုလုပ်ပါတယ်ပထမဆုံးအစည်းအဝေးကတော့ပြည်နယ် EC ဖွဲ့နဲ့ကျွန်တော်တို့ဆွေးနွေးပါတယ်အဲဒါပြီးတော့ UN နဲ့ NGO အဖွဲ့နဲ့ကျွန်တော်အကြိုဆွေးနွေးပွဲလုပ်ပါတယ်အဲဒါပြီးတော့အနေနဲ့မှာတော့ကျွန်တော်မိမျိုးပါများနဲ့ဆွေးနွေးပြီးတော့မှဒီနိုင်ဆွေးနွေးပွဲတွေလုပ်ခဲ့ပါတယ
်အခုဒီကုလသမဂ္ဂအဖွဲ့နဲ့ဒီ INGO အဖွဲ့တွေအရင်တိုင်းလုပ်ငန်းပြန်ပြီးလှုပ်ဆောင်နိုင်ဖို့အတွက်တို့နဲ့ဘယ်လိုဆွေးနွေးညှိနှိုင်းမှုမျိုးတွေရှိပါလဲရှင
်အဲအားလုံးတော့အစင်းပြင်ပါပါအဓိကတော့ကျွန်တော်တို့အခုဖြစ်တဲ့ကိစ္စကဒီကရခိုင်တိုင်းရင်းသားတွေရဲ့စံနှုန်းနဲ့အနေအထားကဒါရင်းနဲ့ INGO အဖွဲ့တွေပေါ်မှာပေါ်နေမြင်မှုမရှိတဲ့အတွက်တချို့ကိစ္စတွေမှာအမြင်တွေတာနားလည်မှုတွေတည်းရှိပါတယ်ဒါကိုကျွန်တော်တို့ကဒီနေ့ဒီရခိုင်တိုင်းဒေသကြီးရဲ့ဌာနကိုလည်းတစ်ဖက်ကရင်းနဲ့အန်ယူရသိရှိပြီးတော့မှရင်းနဲ့အန်ယူများရဲ့လက်ရှိလုပ်နေတဲ့ဒီကောင်းမွန်တဲ့ UN တွေများကိုလည်းခိုင်တိုင်းဒေသများကိုပြန်လည်ပုံလေးမြင်တာချိရပြီးတော့မှပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးတဲ့အခါမှာရခိုင်တိုင်းဒေသများဘက်ကလည်းတဘောပေါက်နားလည်မှုရှိပါတယ်။အဲ UN နဲ့ NGO များလည်းနားလည်မှုရှိတဲ့အတွက်နှစ်ဦးနှစ်ဖက်ဆက်လုံးအပြန်လာနားလည်မှုရှိတဲ့အတွက်အနာဂတ်မှာတော့လုပ်ငန်းတွေကပုံမှန်တိုင်းအများဆုံးပြန်ရောက်တာမယ်လို့ကျွန်တော်ယူကြည်ပါတယ
်။ဟုတ်ကဲ့ပါ။ ECC အနေနဲ့ရရှင်အခု MSF နဲ့ Mortisa ဒီအဖွဲ့အစည်းနှစ်ခုကိုရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းလုပ်ကံငွေမပြူဖို့ဆုံးဖြတ်ထားတယ်လို့လည်းသိရပါတယ်။ဒီအဖွဲ့တွေအနေနဲ့သူတို့ကိုအခုလိုဒီလုပ်ငန်းလုပ်ခွင့်မပေးဖို့ဘာကြောင့်ဆုံးဖြတ်တယ်ဆိုတာမျိုးရောနားလည်သဘောပေါက်မှုရှိပါလားရှင်။သူတို့ဘယ်လိုနားလည်ပါလဲရှင
်။ဒီကတော့နှစ်ပိုင်းရှိပါတယ်ကျွန်တော်တို့ ECC ကတော့အဲဒီတော့ဒါပြည်နယ် ECC ပေါ့နော်ပြည်နယ် ECC လို့တော့တော့ဒီရခိုင်တိုင်းဒေသများရဲ့ဆန္ဒကတော့လက်ရှိပြဿနာဖြစ်နေတဲ့ပြဿနာဖြစ်ခဲ့တဲ့ဒီ MSF နဲ့ဒီ Mortisa ကိုတော့လက်ရှိလုပ်ငန်းဆောင်ရွက်ဖို့သူတို့ကကန့်ကွက်ပါတယ်ဒါနဲ့ဖွဲ့စည်းများကိုတော့ပုံမှန်နဲ့ဆောင်ရွက်ဖို့သူတို့ကလက်ခံသဘောတူညီတဲ့အနေအထားရှိပါတယ်ဒါကတော့ဟိုရခိုင်တိုင်းဒေသမဲ့ဆန္ဒပေါ့နော်ကျွန်တော်တို့နိုင်ငံတော်အနေနဲ့ကတော့ကျွန်တော်တို့ဒီတက်ဆိုင်ရာဒါ UN on Charo ခေါ်တဲ့ဒီအဖွဲ့တွေနဲ့အားလုံးပေါင်းစပ်ပြီးတော့အဖွဲ့စည်းအားလုံးဆောင်ရွက်နိုင်အောင်တော့ကျွန်တော်တို့ကတော့ဒါအနာဂတ်မှာဆက်လက်ပြီးတော့မှပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်ဒီ MSN နဲ့မော်ဒီဇာနဲ့ရခိုင်တိုင်းဒေသများရဲ့ဆန္ဒကိုနားလည်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ဖြစ်လာနိုင်ခြေရှိပါတယ်လက်ရှိအနေအထားမှာတော့တိုင်းဒေသများရဲ့ဆန္ဒအနေနဲ့ကတော့လက်ခံနိုင်ခြေမရှိတဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့လုပ်ငန်းများကိုခက်တယာယီဆိုင်းငံ့ထားတဲ့သဘောတော့ရှိပါတယ်
ဒေတာခန်တွေကဒီအဖွဲ့အစည်းတွေပေါ်မှာသူတို့လက်ခံလာအောင်အတွက်ကဒီအဖွဲ့အစည်းတွေအနေနဲ့သူတို့အတွက်ဘယ်လိုမူဝါဒတွေများချမှတ်ထားတာရှိပါလဲရှင
်။ဟုတ်ပြီဟုတ်ပြီကျွန်တော်တို့ကအခုရခိုင်ဒေတာနဲ့ပတ်သက်ပြီးတော့ action plan ဆိုတာကျွန်တော်တို့ဆွဲထားပြီးသားတော့ဖြစ်နေပါပြီ။ဖြန့်ဝေပေါ်ပေါ်ရေးကြံပါတော့တယ်။ဒီတော့ကျွန်တော်တို့ကအနာဂတ်မှာတော့ဒီ action plan ပေါ်မူတည်ပြီးတော့မှရခိုင်ဒေတာမှာလည်းရခိုင်တိုင်းဒေသများအတွက်ကျွန်တော် development plan လေးလည်းပါဝင်တာပေါ့လေ။ဒီတော့နောက်အနာမဲ့အနာဂတ်မှာတော့လူသားချင်းစာနာတဲ့ကျွန်တော် IDဒီကဲဆိုင်လုပ်ငန်းများအပြင်ရခိုင်ဒေသမှာရှိတဲ့ရခိုင်လူမျိုးများပါဝင်ဒေသကြီးတိုးတက်ဖို့အတွက်ဖြစ်သင့်ဆောင်ရွက်တော့မှာဖြစ်တဲ့အတွက်နောက်ဆိုရင်တော့အလုံးရဲ့ဆန္ဒတွေကအမှတ်တရနဲ့အစဉ်ပြေပြေနဲ့ဒါဖြစ်သွားမယ်လို့အဲ့လိုပြောလို့မပါ
ကူဒီ INGO အဖွဲ့တွေဒီအကူအညီပေးရေးအဖွဲ့တွေအနေနဲ့ကလည်းဒီဖြစ်ခဲ့တဲ့ပြဿနာကြောင့်ဒီရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းတွေပြန်စဖို့မှလည်းသူတို့မှလည်းစိုးရိမ်ပူပန်မှုတွေရှိပါတယ်ဆိုတော့ဒီအတွက်ကိုရောပိုကျတို့ ECC အဖွဲ့အနေနဲ့ကဘယ်လိုဆောင်ရွက်မှုတွေရှိပါလဲရှင
်အဲ့တော့ဒီပြဿနာကြီးကတော့စိုးရိမ်မှုတွေစိတ်နှမှုတွေတော့ရှိတာပေါ့နော်ပိုတော်တဲ့ရင်းတိုင်းသားများဘက်ကတော့သူတို့ရဲ့ဌာနအနေနဲ့ကတော့ဒီနဲ့ INGO ကိုဒီခုဖြစ်ခဲ့တဲ့ဖြစ်စဉ်ပေါ်မှာလည်းဒါနားလည်မှုတွေဆိုတဲ့ဟာကိုတို့နားလည်လာပြီးဖြစ်တဲ့တဲ့။နောက်တော့ဒါတိုင်းနှံပြပကလည်းဒါမျိုးတွေဖြစ်ဖို့ဆိုတာသဘောထားဆန္ဒမရှိဘူးလို့ပဲခုနေတော့သုံးသပ်ရပါတယ်။ UN နဲ့ INGO များအနေနဲ့လည်းတစ်ဖက်ကတိုင်းနှံနဲ့ဆန္ဒကိုသိတဲ့အခါမှာတော့တို့ရတဲ့ဒီခုန action plan မှာလည်းပါဝင်တဲ့ဒီ development plan တွေကပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အတွက်ကျွန်တော်ထင်တယ်လေအစင်ပြေသွားမှာပါ။အဲဒီတို့စိုးရင်သိတဲ့နဲ့ဆိုတာကတော့ပုံကိုကြီးရခံစားမှုပါ။ကျွန်တော်ဒီမြေပြင်အနေထားမှာတော့အားလုံးကဒီဒီညီညီရှင်ပြတဲ့နေသားရှိပါ
ဘူးကျောင်းအနေနဲ့မွတ်စလင်ခေါင်းဆောင်တွေနဲ့လည်းတီးတန့်ရောတွေ့ဆုံတာမျိုးတွေရောရှိပါလားရှင
်ဒါတော့ကျွန်တော်တွေ့ဖို့ရှိပါတယ်ဒီနေ့ကကျွန်တော်ကဒီ ECC အတွက်အကြိုတွေလုပ်နေလို့ပါကျွန်တော်နောက်ဆိုရင်တော့ကျွန်တော်ဒီမောင်တော်ဘဲတို့ဇနေဘဲတွေရောတွားပြီးရင်တော့ဒါမွတ်စလင်ခေါင်းဆောင်များနဲ့လည်းတွေ့ပြီးတော့မှအနာဂတ်မှာဆောင်ရွက်မယ့်ဟာတွေကိုကျွန်တော်ဆွေးနွေးပူးပေါင်းဆောင်ရွက်တော့ဖို့ရှိပါတယ်
ဟုတ်ကဲ့ပါဘူကျောင်းကျေးဇူးတင်ပါတယ်ရှင်
ကောင်းပါပြီဗျာကောင်းပါ